Ukraine ခီးသက်တင်လေရင်ကိုတီဟီရန်မြို့အပြင်မှာပစ်ချလိုက်တဲ့ဆိုတဲ့ဆွဆွဲပြောဆိုမှုတွေကိုအီရန်ကညှင်းဆော်လိုက်ပြီးအမေရိကန်နဲ့ကနေဒါတို့အနေနဲ့လေမော်ပါသွားတဲ့ခီးသက်186ရောက်စလုံးတည်ဆုံခဲ့ရတဲ့အဲ့ဒီဖြစ်စဉ်ကိုတက်တည်ပြနိုင်ရင်ပြကြဖို့ပြောကြလိုက်ပါတယ်။လေရင်ကိုဘယ်တုံးကြည့်နဲ့မှပစ်ခတ်ခဲ့ခြင်းမရှိဘူးဆိုတာကိုတော့သူတို့အနေနဲ့အတိအပြုပြောကြလို့ရကြောင်းအီရန်မြို့ပြလေကြောင်းဦးစီးဌာနအကြီးအကဲအလီအဘေဒါဇေကအီရန်မြို့မှာတောက်ကြံတွေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်အမေရိကန်နဲ့ကနေဒါတို့ကအဲ့ဒီလေရင်ကိုအီရန်ကမာရင်ပြည်ဒုံးကျင်နဲ့ပစ်ခတ်ခဲ့တယ်လို့ပြောဆိုတာကြောင့်အဲ့ဒီလိုပစ်ခတ်ကြောင်တွေ့ရှိထားချက်တွေကိုကမ္ဘာဆန်ကြီးဆန်ကျုံနဲ့အညီလာပြကြပါလို့လည်းသူကပြောပါတယ်လေရင်ဘာကြောင့်ပြတ်ကျတယ်ဆိုတာကိုဒီကနေ့စနေနေ့မှာကြေညာမယ်လို့အီရန်အစိုးရအာဘော်တပိုင်းဖြစ်တဲ့ Fast သတင်းဌာနကတောက်ကြံတွေမှာပြောပါတယ်လေကြောင်မော်တော်တဆမှုဆိုင်ရာကော်မရှင်ရဲ့အစည်းအဝေးအပြီးမှာကြေညာတော့မှာဖြစ်ကြောင်းယုံကြည်ရတဲ့သတင်းရင်းမြစ်ကိုကိုကပြီး Fast သတင်းမှာဖော်ပြထားပါတယ်လေရင်ပြန်တမ်းမှုခီးစဉ်မှာတန် Black Box မှာပါဝင်တဲ့အချက်အလက်တွေကိုပြန်လည်ရယူနိုင်ဖို့တလကြော်ကြာနိုင်တယ်လို့စုံစမ်းစစ်ဆေးရေးအဖွဲ့အကြီးအကဲ Hassan Reserve ကပြောပါတယ်သူတို့ကြီးပဲအချက်လက်တွေကိုပြန်လည်ဖော်ထုတ်ယူလို့မရနိုင်ရင်နိုင်ငံတကာကကြောင်းကျစ်သူတွေအကူအညီတွေကိုတောင်းဆိုကောင်းတောင်းဆိုမယ်လို့လည်းသူကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့တောက်ကြနေ့ကတယ်လီဖုန်းနဲ့စကားပြောခဲ့တဲ့ယူကရိန်းသမ္မတဗိုလ်ဒီမီဇယ်လင်စကီကတော့အဲ့ဒီခီးတဲ့လေရင်ဒုံးကျည်နဲ့ပြစ်ခံရတယ်ဆိုတဲ့အယူအဆကိုပြစ်ပယ်ထားခြင်းမရှိသလိုအဲ့ဒီလိုပြစ်ခံရတယ်ဆိုတာကိုလည်းအတည်ပြုလို့မရနိုင်တဲ့ကြောင်းပြောပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေမှာအမေရိကန်အစိုးရဘက်ကအပြည့်အဝကူညီပေးသွားဖို့အစဉ်သင့်ရှိကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကလည်းပြောပါတယ်